မုံမောင်မြို့နယ်အတွင်းဗမော်မြစ်ကြီးနားကမ်းလမ်းပေါ်မှာရှိတဲ့ဖျားကျောင်းတစ်ခုကိုစစ်ကောင်စီကလေကြောင်းတက်ခိုက်လို့အရသားတွေတေဆုံးခဲ့ရတဲ့အကြောင်းကိုမဆုမုံတင်ပြပေးခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့ရခိုင်ပြည်နယ်အတွင်းမှာစစ်ကောင်စီကလေကြောင်းတက်ခိုက်မှုတွေပြုလုပ်နေတဲ့အကြောင်းကိုလည်းဆက်ပြောပြချင်ပါတယ်။ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော် AA အကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးစစ်ကောင်စီလေကြောင်းပစ်ခတ်မှုတွေကြောင့်အရသားတေဆုံးဒဏ်ရာရတာတွေလည်းရှိနေပါတယ်။ဒီအပိုင်းအတွင်းမှာပဲရခိုင်တောင်ပိုင်းကွားမြို့နယ်မှာစစ်ကောင်စီလေကြောင်းပစ်ခတ်မှုကြောင့်အရသား9ဦးတည်းမနဲ့တေဆုံးပြီးတော့9ဦးတည်းမနဲ့ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင်းအပြည့်အစုံရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုရန်နိုင်ကပြောပြပေးမှာပါခင်ဗျာ
။အာရခတပ်တော် AA ထိုးစစ်ဆင်တိုက်ခိုက်နေတဲ့အမ်မောင်းတော်ကွားနယ်တောင်ကုန်းမြို့နယ်တွေမှာနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးစစ်ကောင်စီရဲ့လေကြောင်းပစ်ခတ်မှုတွေကြောင့်အရသားတေဆုံးဒဏ်ရာရတာတွေလည်းရှိနေပါတယ်။ရခိုင်တောင်ပိုင်းကွားမြို့နယ်အတွင်းကဂျိုင်ကောက်ကျေးရွာကိုဒီအပိုင်းအတွင်းမှာပဲစစ်ကောင်စီကလေကြောင်းကဘုံကျဲခဲ့တာကြောင့်ကလေးနှစ်ဦးပါဝင်အရသား9ဦးထပ်မံတေဆုံးပြီးတော့9ဦးထပ်မံဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေက VOA ကိုအတည်ပြုပြောပါရယ်လက်ရှိမှာတော့အဲ့ဒီကွားမြို့နယ်မှာဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေပြီးဆက်သွယ်ရေးတွေလည်းခက်ခဲနေတာပါဒါ့အပြင်အနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်းမြို့နယ်မှာလည်းစစ်ကောင်စီနဲ့အာရခတပ်တော် AA ကြားတိုက်ပွဲတွေဇက်တိုက်ပြင်းထန်နေသလိုစစ်ကောင်စီကနေရောညပါလေကြောင်းကနေဘုံကျဲနေတယ်လို့မြို့ကန်တွေကပြောပါရယ်အခုလိုလေကြောင်းပစ်ခတ်မှုကြောင့်ရသားတေဆုံးတာတွေရှိတယ်လို့အမ်းမြို့ကန်တို့က VOA ကိုအခုလိုပြောပါရယ
်ရင်းရနဲ့ကတော့ကျွန်တော်တို့ရက်ွက်တွေပါတယ်ဟိုလိုပြီးတော့လာကြည့်တာရှိတယ်ခင်ဗျာနောက်လက်နေကြီးတွေပါတယ်ကြားတယ်ခင်ဗျာလက်နဲ့ကြည့်တဲ့နေရာလေးအမကျောင်းဆံမတယောက်ကြည့်သွားတယ်ခင်ဗျာဟုတ်ကဲ့ခင်ဗျာလေကြောင်းကတော့နေခန်းမောင်းကညနေညနေမောင်းကနေခန်းဆိုတော့ဒီတော့ခဏခဏလာပြီးတော့ဖြစ်တယ်ခင်ဗျာ
လက်ရှိမှာတော့အမ်းမြို့ပေါ်မှာထောင်နဲ့ချီတဲ့ဒေသခံတွေပိတ်မိနေသေးဖြစ်ပြီးစားဝတ်နေရေးခက်ခဲနေကြသလိုလေကြောင်းအန်တရာကိုလည်းစိုးရိမ်နေကြတယ်လို့သူကအခုလိုဆက်ပြောပါရယ
်ရှိတဲ့သူတွေကတော့ဘယ်လိုအခက်အခဲဆိုတော့စားနေရခါပေါ့စားနေရခါတော့သူတို့ကဆံရလေအခုကဝင်လို့မှမရတော့တာကိုစားနေရခါနဲ့ပတ်သက်ပြီးတော့တော်တော်လေးကိုစားနေရခါကိုနောက်အသက်အန်တရာကိုတော်တော်လေးစိုးရိမ်မှုရှိနေရတယ်ခင်ဗျာ
ရခိုင်ပြည်နယ်မှာတိုက်ပွဲကာလတနည်းအတွင်းလက်နက်ကြီးကြီးကြားရောက်ပောက်ခွဲတာတွေစစ်ကောင်စီလေကြောင်းကပစ်ခတ်မှုတွေကြောင့်အရသာ1500ကျော်ထိခိုက်သေဆုံးခဲ့တယ်လို့ရခိုင်အခြေစိုက် Development Media Group DMG သတင်းဌာနကကြောက်ယူထားတဲ့စာရင်းမှာဖော်ပြထားပါတယ်။ဒီစာရင်းဟာ DMG ကလက်လန်းပြီးသလောက်ကြောက်ယူထားတဲ့စာရင်းသာဖြစ်ပြီးမြေပြင်မှာတိထက်ပိုများနိုင်တယ်လို့လည်းဖော်ပြထားပါတယ်။လက်ရှိမှာလည်းရခိုင်ပြည်နယ်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတာကြောင့်အရသာသေဆုံးမှုတွေတိုးလာနေသလိုဒေသခံ9သိန်းနီးပါးအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရဲဖြစ်တယ်လို့စစ်ဘေးဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေသူတွေကပြောပါရယ်တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်အတွင်းကအန်တောင်ကုတ်ကွားနယ်မောင်းတော်စားတဲ့မြို့နယ်၄မြို့နယ်ရဲ့60ရာခိုင်နှုန်းကျော်ကိုသိမ်းပိုက်ထားပြီးဖြစ်သလိုအမ်းမြို့နယ်မှာစစ်ကောင်စီတပ်စခန်း၈ခုကိုသိမ်းပိုက်ထားနိုင်တဲ့အပြင်ကျန်းတဲ့တပ်စခန်းတွေကိုဆက်ပြီးထိုးစစ်ဆင်နေတယ်လို့ရခိုင်မှာလက်ကြောပြန်စစ်ပွဲတွေစတင်ခဲ့တဲ့နိုဝင်ဘာ23ရက်တနစ်ပြည့်တဲ့နေ့မှာအေအေကသတင်းထုတ်ပြန်ထားပါရယ်ခင်ဗျာ